င်္ဂလာပါခင်ဗျာတနင်္လာတရက်လည်လိုင်းအစီအစဉ်ကနေကြိုဆိုပါရစေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ကစပြီးပြည်ထောင်စုစွတ်တော်တွေမှာအခြေအနေဆွေးနွေးကြပြီဆိုတော့ကျွန်တော်တို့ပြည်သက်တွေအားလုံးသိကြပါဆိုတော့ဒီအခြေခံဥပဒေဒီနဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအခြေယူပြင်ဆင်ရေးဆွဲအတူတူပြဌာန်းခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်ရရှိအချိန်ဒီလည်းပဲဒီအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့အခန်းကဏ္ဍသဘောထားအဓိကအရေးကြီးနေစေပါပဲကျမတို့သာလူတော်ကိုယ်စားလှယ်25ရာခိုင်နှုန်းရဲ့သဘောထားနဲ့ခံကဏ္ဍကအင်မတန်အရေးကြီးနေသေးပါပဲဒီတော့ကဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့တမတော်အနေနဲ့ဘယ်လိုရက်တီလှုပ်ဆောင်သင့်လဲလို့မြင်ကြပါလေဒါကျွန်တော်တို့အဓိကဒီညဆွေးနွေးမယ့်အကြောင်းကဖြစ်ပါလေပင်တိုင်းဆွေးနွေးပြီးခုဖိတ်ခေါ်ထားသူမျိုးကတော့သူကဒီဝေါ်မျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းဖြစ်ပါလေဆောင်းဦးရဲထွန်းမင်္ဂလာပါခင်ဗျနောက်တူကတော့ကျွန်တော်တို့တရုတ်မြန်မာနယ်စပ်ကမြန်မာရေးစောင့်ကြည့်လေးလာသူဒေါက်တာလှကျော်စောဖြစ်ပါတယ်ဒေါက်တာလှကျော်စောမင်္ဂလာပါပေါ့ဆွေးနွေးပေးတဲ့အတွက်တင်နေဆွေးနွေးသူနှုတ်စလုံးကိုကျေးဇူးတင်ပါတယ်ဒီအစီအစဉ်မှာတိုင်းအပောင်ကိုဆွေးနွေးဖို့စီစဉ်ပေးထားသူအတော်လေးများပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်တက်များပါတယ်တက်နိုင်ဆုံးထုံးစံတိုင်းကျွန်တော်အားလုံးဝင်ရောက်ဆွေးနွေးပေးရအောင်ကြိုးစားတော့ပါမယ်အကြိမ်နာအကြောင်းမူတော့ကြံခဲ့တယ်ဆိုရင်တော့နားလည်ဖွင့်လို့ပြဖို့ကြိုတင်ပြီးတော့မေတ္တာရပ်တန့်ထားကြပါတယ်ဆိုတော့ကျွန်တော်တို့ပထမအဦးဆုံးပင်တိုင်းဆွေးနွေးသူတွေရဲ့သဘောထားကိုရင်ဆုံးကြည့်အောင်ပါဆိုဆရာရဲထုံးကြားပါတယ်နော်
ဟုတ်ကဲ့ကြားပါရခင်ဗျာ
ဟုတ်ကဲ့ဆရာဦးရဲ့တဘောတာအရင်ဆုံးသိရစေတက်မတော်အနေနဲ့အခုအချိန်ကဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေမှာဘယ်လိုရက်တိလုံးဆောင်ခြင်းလဲလို့ဆရာဦးထင်ယူဆပါတယ်ခင်ဗျာ
အဲကျွန်တော်တို့ဒီပွဲကြီးပေါ်အခြေခံဥပဒေပြင်ဆင်ရေးကတော့အားလုံးသိကြတဲ့အတိုင်းပဲခုနကိုကြော်သိမ်းပြောသွားသလိုပေါ့ဗျာဒီတော့ကကျွန်တော်တို့တက်မတော်အစိုးရလက်ထက်မှာအဲဒီသူတို့ဆွေးနွေးချက်တွေကိုနော်အကာအကွယ်ဖြစ်နေတဲ့အဲဒီဆိုရင်ချက်တွေကိုပေါ်ပြထားတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုကာပါယူပြီးတဲ့အခါကျတော့ဒီစိတ်ကြက်ရေးသက်ထားတဲ့အခြေခံဥပဒေဖြစ်တယ်။ဒါကြောင့်မလို့အရေးကြီးအားဖြင့်ဒီလူလူကြီးကဒီအခြေခံဥပဒေကိုအသေးစိတ်နားမလည်တော့လဲဒီအခြေခံဥပဒေဟာဒီမိုကရေစီမကြဘူးဒီမိုကရေစီမခံဘူးဆိုပြီးတော့ပြင်ရမယ်ပြင်တယ်လေဆိုတော့အဲသဘောထားမျိုးရှိနေကြတာပေါ့အဲ့လိုအခြေအနေမျိုးအောက်မှာတမတော်ဘက်ကလည်းအဲဘာကြောင့်ဒီလိုရေးဆွဲထားတဲ့အဲဒီလိုအခြေအနေမျိုးမှာဒီလိုရှိရင်ဒါကိုကျွန်တော်တို့ပြင်သင်းပြလိုက်တာပြင်သွားမယ်ဆိုတာကိုရေးပြသဘောထားကတော့ဒီလိုပြောပြထားပြီးဖြစ်ပါတယ်တမတော်ကဝေးဦးလို့ပြောပြထားပြီးဖြစ်တယ်ဒီအခြေအနေမျိုးအောက်မှာအခုလိုအခြေခံဥပဒေပြင်ဆင်ရေးတင်လာတဲ့အခါမျိုးမှာဒီလိုရှိရင်သူတို့ဘက်ကရည်ရည်ချက်ကအကျိုးနဲ့အကြောင်းနဲ့အေးအေးဆေးဆေးပြန်ပြဆင်းနေတာမျိုးလုပ်တင်တယ်လို့ကျွန်တော်ကတော့ယူဆတယ်ပြန်ပြီးတော့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတဲ့အကျိုးတင်အကြောင်းတင်နဲ့ကျွန်တော်တို့ဆင်းနေတုံ့ပြန်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အတူတူလူမျိုးအနေနဲ့နားလည်မှုကိုရနိုင်တယ်လို့ကျွန်တော်ခံစားမိပါတယ
်ဟုတ်ကဲ့ဆောက်တော့ဒေါက်တာလောက်ကျော်စိုးကိုကျွန်တော်တို့ပြန်လည်ဆက်သွင်းနေစေဖြစ်ပါတယ်ဆောက်တော့ဒီတော့ပြီးခဲ့တဲ့ရက်ပိုင်းကဆင်းနေချက်တွေကိုကြည့်မယ်ဆိုရင်ဆိုရင်ကြာတော်တော်ရဲ့မှာပြင်းထန်ပြောတဲ့အခြေအနေတွေရှိကြတာပေါ့နော်ဟိုနောက်ဆုံးမိုင်းမဖွင့်လို့ထအော်တဲ့ဆိုတဲ့အခြေအနေမျိုးတွေဒီရှိကြပါတယ်ဆိုတော့ဒါတွေကဘယ်လောက်ထိရောက်ရထုံးကိုယ်တိုင်ကဒီပုံမှာဘယ်လောက်ထိစိုးရိမ်နေရှိတယ်ခင်ဗျအ
ဲဒီဖြစ်တဲ့ကိစ္စတွေအပေါ်မှာတော့စိုးရိမ်စိတ်တော့စိတ်မရှိပါဘူးဘာကြောင့်လို့ဆိုတော့ဒီဟာဖြစ်လာတဲ့အခုဒုတိယကြိမ်ဆွေးနွေးပွဲဖြစ်လာတဲ့နောက်ထပ်အကြောင်းရင်းနဲ့ရက်လက်ကိုကျွန်တော်တို့ကကြိုပြီးတော့နားလည်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ပြိတ်ပြီးတော့စိုးရိမ်မှုမရှိဘူးတို့တော့ဒီတက်မတော်ရဲ့တုံ့ပြန်မှုအပေါ်မှာကတော့နည်းနည်းဒီစိတ်ဟိုပေါ့နော်ခံစားချက်တွေဟိုလွန်ကဲလွန်နယ်ပေါ့နော်လွန်ကဲလွန်နယ်အဲ့လိုဟိုချင်းမိတယ်အဲ့ဒီအခါမှာဟိုတစ်ခါတော့ဒီလိုဖြစ်လာတဲ့အကြောင်းကလည်းတစ်ခါကဒီပြင်ဆင်ချက်တွေပြင်လာတဲ့ NLD ပါတီပေါ့လေ NLD ပါတီကပြင်ဆင်ချက်တွေပြန်လာတဲ့အခါမှာလည်းကျွန်တော်တို့ဒီတိုင်းသားအားလုံးလိုလာတဲ့ဉာဏ်ဉာဏ်ရေးကိုအားပေးတဲ့တော့ဒီကျွန်တော်ဖက်တဲ့စနစ်ကိုပုံမူပြင်ဆင်နေတဲ့ပြင်ဆင်ချက်မျိုးတွေကမပါဘလောက်ဖြစ်ပြီးတဲ့အခါကျတော့တက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့ဟာကိုအဓိကဦးစားပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအဲဒါကိုဒီခံစားချက်ဖြစ်တယ်ဒါကိုပြန်ပြီးတော့စိတ်ခံစားချက်နဲ့တွန့်ပြန်တယ်ဒါအပြင်သူတို့ပြန်ပြင်လိုက်တဲ့ဒီပြင်ဆင်ချက်တွေတော့တမတော်ကပြန်ပြီးတော့ပြင်လိုက်တဲ့ပြင်ဆင်ချက်တွေမှာဆိုလို့ရှိရင်လေပို့ပြီးတော့ဥရကိုသလောင်းရဲနဲ့ဖုံးတဲ့ဟာမျိုးဆိုဥပမာကျွန်တော်တို့96စာလုံးမှာတတ်မှတ်ထားချက် အဲဒီကိုကျွန်တော်ထပ်ပြီးတော့ဟို energy အဲ့ဒါကိုပြချက်ဖို့ကျင်းတဲ့အချိန်မှာတတ်မတော်ဘက်ကကြာအဲ့ဒါကိုထပ်ပြီးတိုးချဲ့ပြီးတော့ရောင်ရွှေဝင်ကြီးတွေအထိပါအဲဒီတတ်မှတ်ဖို့ကျင်းလာတာမျိုးပေါ့လေ
အ
ဲဒီဟာတွေတွေ့ရတဲ့အခါကျတော့ဒါကဒီအပြန်လာနိုင်ငံရေးအရကျွန်တော်တို့အမျက်ထုတ်နေကြတဲ့ပွဲပဲအဲဒါမှမဟုတ်ဒီဟာတွေကတော့ဟိုတော်တော်တည်းမှာဖြစ်တဲ့ရန်ပွဲတွေပါတယ်ကတကယ်အပြင်မှာကတော့ဘလောက်ကြီးဒီဖြစ်ရောက်နေခွာဖြစ်နေတယ်လို့တော့မထင်ဘူးတော်တော်ဒါကနိုင်ငံရေးအရအလားနဲ့ရွေးကောက်ပွဲအပေါ်မှာတရားမှုရှိနိုင်တယ်ဒါကြောင့်မို့အဲ့ဒီအတွက်ကိုအပြန်လာဒီအခြေခံကြောဆိုဆွေးနွေးနေကြတာလို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျတော်တော်လောက်ဆိုတော့ကြားပါလားဟုတ်ကဲ့ကျွန်မကိုယ်တိုင်ရောဒီခြေကောက်ဥပဒေပြင်ဆင်ရေးမှာတက်မတော်ကအဓိကကြားတယ်ဆိုတော့တက်မတော်နေနဲ့ဘလို့ရက်တီလို့ဆောင်ပြောဆိုသင့်တယ်လို့ကျွန်မကိုယ်တိုင်ယူဆပါတယ်ခင်ဗျ
တက်မတော်အနေနဲ့ကတော့ဟိုတနည်းအားပြောတာဆိုတာတွေပါလေအခုတော့တဖြည်းဖြည်းသူတို့ပြောရင်းဆိုရင်ကတဖြည်းဖြည်းတော့ဟိုရော့တော့ရော့လာတာပဲเนาะအဲ့တော့တက်မတော်ဘက်ကကျွန်မစဉ်းစားတာတော့ဒီလိုရှိရပြတက်မတော်ရဲ့အခြေခံစိတ်နေစိတ်ထားကပြောင်းမှဖြစ်မှာအဲ့တော့အခြေနေစိတ်နေစိတ်ထားကဘာဖြစ်လို့လဲပြောင်းရမလဲဆိုတော့သူကတောက်ဆောက်ဟိုတနည်းအားဟိုပါလေဟိုစစ်ဘုအမတ်ပြောသွားတာပါတယ်မြန်မာနိုင်ငံရဲ့နောက်ခံသမိုင်းညာ1948ကစပြီးတော့ဘာဘာညာညာတွေပြောတာတကယ်တကယ်ကြတော့ဒီသမိုင်းကိုပြန်မဲကြည့်လိုက်ရင်1948ကရင်းနှီးကန်တော်လှန်နေတာဆိုလို့ကရင်လူမျိုးတမျိုးပဲရှိတာ။နော်။အဲ58တို့62တို့နောက်ဆက်တဖြည်းဖြည်းနဲ့ဟလာ58နောက်ပါ SSA တို့ KIA တို့ပေါ်လာနောက်ဆုံးဒီ AA တို့တောင်းလို့ဒီပေါ်လာတာ။အဲ့ဒါဒီစစ်တပ်ကအနှစ်90ဟုတ်ချုံမှုအောင်ပါပေါ်လာတာဗျ။အဲ့တော့ဒါကိုကျမတို့ဗမာတပ်မတော်ကဒီနေ့ပြန်စဉ်းစားဖို့ကောင်းတယ်။သူတို့နှစ်ပေါင်း90ကျော်တိုင်းပြည်အုပ်ချုပ်တာတည်းပြီ။တိုင်းပြည်ကိုသူတို့ကစေတနာနဲ့အုပ်ချုပ်တယ်ပဲပြောပြ။ဘာကြောင့်လဲအုပ်ချုပ်တယ်ပဲပြောပြ။တိုင်းပြည်ကအနှစ်90ကျော်မှာပါဖြစ်သွားတယ်။ဟုတ်လား။သူတို့သူတော်ရရဖြစ်ရင်ဆိုးကျိုးတွေဖြစ်မဲ့တယ်ဗမာပြည်မှာတိကျပိုဆိုးစရာအခြေအနေရှိလို့ကနိုင်ငံရေးရလူမှုရေးရစီးပွားရေးရအဲ့တော့အဲ့လိုအခြေအနေမျိုးမှာဗမာတက်မလို့အနေနဲ့ဒီလိုအချင်းခါမျိုးမှာနော်အခွင့်ကောင်းတစ်ခုကိုသဘောထားပြီးတော့ပြည်သူလူထုလိုလားတဲ့ဟာဒီ2008ဖွဲ့စည်းပုံပြင်တဲ့အခါမှာကိုယ့်ရဲ့အမြင်လေးကိုယ့်ရဲ့စိတ်ပူပန်မှုတွေပြောရမှာပေါ့ဒါပေမဲ့စင့်တော်စွာပြောဆိုပြီးတော့ပြည်သူလူထုအလိုကိုတဖြည်းဖြည်းလိုက်ပြီးတော့ပြည်သူလူထုနဲ့အတူတူနော်ပြည်သူလူထုဖြစ်စီတဲ့ဘက်ကအကုန်လုံးမလိုက်ရောနိုင်အောင်ကိုယ့်ဘက်ကလည်းရောနိုင်တဲ့အလောက်လိုက်ရောပြီးတင်းတင်းတင်းတင်းကောင်းကောင်းမွန်မွန်ပြောလို့ဆိုလို့ရှိရင်ပိုကောင်းတာပေါ့ဗျာ
ဟုတ်ကဲ့
ဒါတက်မလို့ပုံမှာလည်းပြည်သူလူထုအမြန်ကောင်းနိုင်တယ်အခုတော့လွတ်တော်တဲ့အမှကြတော့နော်အခုခက်ကခင်ဗျားတို့သိတဲ့အချိန်မှာအင်မတန်ပွင့်လင်းလာတဲ့ကာလတည်နေပါလေအဲ့တော့လွတ်တော်တဲ့အမှဒီအရွေးကောက်ခံပြီးတော့လည်းဝင်လာတာမဟုတ်ဘူးအဲ25ရာခိုင်နှုန်းအပ်ရှင်ထားပြီးတော့ဝင်လာပြီးတော့ပြောဟန်ဆိုဟန်လှုပ်ဟန်ကြိုင်ဟန်စိတ်နေစိတ်ထားဒါတွေကိုပြည်သူလူထုကမြင်ရတဲ့အခါမှာစိတ်ကောင်းနိုင်မှာမလား
ဟုတ်ကဲ့
တက်မလို့ကဒီချစဉ်းစားမှုတွေ
ဟုတ်ကဲ့ပါခင်ကျွန်တော်တိုင်းဆွေးနွေးမဲ့တော်တော်ရှင်တွေထိတ်ခေါ်ပါမယ်ရင်းစိုးမန္တလေးမြို့ဝန်တွင်မန္တလေးဝန်တွင်ကဦးချင်းမြင့်ဦးချင်းမြင့်တို့တို့ရှင်ဆွေးနွေးလို့ရပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့တက်မလို့လို့ပြောတဲ့အစားကျွန်တော်တက်မလို့ခေါင်းဆောင်နေလို့တုံးနေပါတယ်ဆရာကျွန်တော်တက်မလို့ခေါင်းဆောင်နေရကျွန်တော်တို့အခုကတော့ဘဏ္ဍာဖက်ကိုကျွန်တော်တို့အကျိုးစီးပွားကိုပြန်ဆိုင်တယ်လို့ထင်တယ်ကျွန်တော်တို့ဒီမိုကရေစီတော်တတော်မှတ်တည်ရိုးချင်တာကတတိုင်းပြည်လုံးလူရန်စားအတတီတက်မတော်ကိုကျွန်တော်တို့ပြည်သူလူထုအကျိုးစီးပွားအတွက်ကိုရှေ့ရှုပြီးတော့ကျွန်တော်တို့အခြားချင်းပုံလူထုတဲ့ဒီမျိုးစီနိုင်ငံကြီးနဲ့ရင်မောင်းတမ်းနေအောင်လို့အဲ့ဒီအကျိုးစီးပွားကိုညီညွတ်တယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျတ
ော့ခေါင်းဆောင်ကြီးကတော့ဟုတ်ကဲ့တက်မတော်ခေါင်းဆောင်ကြီးကတော့ကျွန်တော်တို့သူတို့စိတ်ပိုင်းအကျိုးစီးပွားတစ်ခုတည်းကိုရည်ရွယ်တယ်လို့ထင်ပါတယ်ခင်ဗျာဒီကြတော့ဒါယူပြင်ဆင်နေတယ်လို့တက်မတော်အနေနဲ့တော့အထူးသဖြင့်ပြောချင်ပါတယ်ခင်ဗျာဒါပါပဲဆရာ
ဟုတ်ကဲ့ပါကျေးဇူးများတင်ပါတယ်ဦးချင်းမြင့်နောက်တစ်ခုတစ်ဆက်တည်းထိတ်ခေါ်ပါမယ်စင်ကာပူကဦးတင်စော်မြင့်ပါဦးတင်စော်မြင့်လူဝင်တို့ချင်းဆွေးနွေးလို့ရပါခင်ဗျာ
ဟောဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောချင်တာဒီလူဆောင်ဖြစ်ဖွဲ့စည်းပုံကိုထိတာဦးရဲ့ပတ်သက်ပြီးတော့တမလို့ကလုံးဝလုံးဝဟိုဒီတောက်ခံနေတာကဒါလုံးဝမဖြစ်ဖြစ်ပါဘူးနော်ကျွန်တော်နိုင်ငံမှာဒီတမလို့ကတောက်ယူခဲ့တာအချိန်ကတော်တော်လေးဟိုပြောပြောကြာနေပြီနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့နိုင်ငံသားအားလုံးကသက်သက်ရနိုင်ငံနိုင်ငံတွေမှာဆက်ပြီးတော့အလုပ်လုပ်နေကြရတယ်ဒီတဲ့မို့လို့အခုချိန်မှာတမလို့ကခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လုံးဝဟိုမှဒီဘယ်လိုပြောမလဲဆိုတော့သူတို့ရဲ့အခန်းကလျှော့ချဖို့လုံးဝလက်မခံတာကကျွန်တော်ကအဲ့ဒါလုံးဝဘယ်လိုပြောလို့ တဘောမတူဘူးဗျာကျွန်တော်ကိုယ်တိုင်ကကျွန်တော်ပြရဖြစ်တာပါကျွန်တော်ပြရဖြစ်တာပါဒါမှမဟုတ်မဖြစ်ပြဖို့ကျွန်တော်ထင်တယ်ကျွန်တော်တို့ပြည်သူလူထုကိုရင်းချက်ဒီမှာအစိုးရပဲယုံကြည်တည်တယ်ကျွန်တော်ကသူ့ဘဝကိုတက်လာတာမဟုတ်ဘူးဒီအစိုးရကပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော့ကျွန်တော်နားမလည်နိုင်ဘာကြောင့်မို့လို့တို့ရဲ့ခန်းကနေရှော့ချမှာဟိုမလိုလားတာလေလုံးဝအဖြစ်မခံတာလေအဲ့ဒါကိုကျွန်တော်ကျွန်တော်နားမလည်နိုင်မသတ်မလို့ပေါ့ကျွန်တော်
ကျင်
တာတော့အဲ့ဒါတော့ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ဦးတင်စောနေနောက်ဒုတိယဆက်တဲ့ထိတ်ခေါ်ပါမယ်ကနေဒါကဦးညွန့်လာပါဦးညွန့်လာလုံရင်တို့ရှင်းဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ခင်ဗျအခုလက်တော်ပြုလုပ်နေတဲ့ဒီတော်စုလွတ်တော်စီဝေးတွေပေါ်မှာအခြေခံပြီးတော့ပြောရရင်တိုက်ရဲ့သဘောထားကမူလပုံစံမပြည့်ခေါင်းရိုးကျိုးနေတဲ့ဆရာနာရှင်တည်နေပြီးကိုအခြေခံပြီးတော့အသက်တွင်းဖို့ချိုးစားနေတယ်လို့မြင်ရပါတယ်။နောက်ပြည်သူဆက်ဆံပြောဆိုမှုတွေကလည်းဂုံတိုက်ခါမဲလွန်းတာကိုတွေ့မြင်နေရပါတယ်။ချိန်ချောက်မှုတွေကိုလည်းတွေ့နေရပါတယ်။ဒါဟာကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကြောင့်တက်လို့ပြောချင်တာကခင်ဗျားတို့တိုင်းပြည်ပြည်သူလူထုကိုမျက်နှာမူပြီးတိုင်းပြည်အကျိုးကိုဆောင်ရွက်ချင်ကြတယ်ဆိုရင်နံပါတ်၄တိုင်းပြည်ကိုဘယ်လိုမှအကျိုးမပြုနိုင်တဲ့၎င်းရှိဖွဲ့စည်းပုံမှာပါတဲ့နှီးလမ်းမကျတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့လက်ခံဖို့လိုပါတယ
်။
နံပါတ်၄အနေနဲ့တအနေနဲ့တက်ထဲမှာလွတ်တော်မှာတရားနှီးလမ်းမကျတဲ့ပါဝင်ပတ်သက်နေတဲ့25ရာနှုန်းကိုလည်းရုပ်သိမ်းဖို့လိုပါတယ်။န
ံပါတ
်၃အနေနဲ့တအနေနဲ့ကိုယ့်ကိုယ်ကိုယုံကြည်ရဆိုရင်တော်နီလာတကြရွေးတော့ပွဲကိုဝင်ပြီးပြည်သူဆန္ဒခိုင်ပြီးအမတ်နေရာတွေရအောင်ကြိုးစားကြပါဗျာ။ဟု
တ်ကဲ့။
အဲဒါမျိုးကြောင့်နောက်ဆုံးပြောပြင်တာကဗိုလ်ချုပ်ဝန်ဆန်ပြောတဲ့မိန်ကောင်းရပြောရရင်စစ်သားမှစစ်သားဆိုတဲ့အယူအဆအတွေးကိုကြောက်မို့လို့လေတိုင်းပြည်ကိုချစ်ကြတဲ့အထက်မှာစစ်သားမဟုတ်တဲ့ပြည်သူတွေလည်းတိုင်းပြည်ကိုချစ်ကြတဲ့လေးစားဖို့ချစ်ကြတယ်ဆိုတာကိုသိထားဖို့လိုတယ်လို့တမတော်ကြီးကိုပြောပြင်ပါတယ
်။ဟုတ်ကဲ့ဦးညိုလာကျေးဇူးအများကြီးတင်ပါတယ်ဆိုတော့မဆုမွင်ရေကျွန်တော်တို့အီးမေးလ်ကနေပြီးပြီးတော့ဆွေးနွေးထားတယ်မောင်တတနာအီးမေးလ်ကလည်းရှိပါတယ်ဆိုတော့အထုတ်လေးချင်းနဲ့ပြောပြပါခင်ဗျာ။
ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်ရင်ကြားစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအမှန်တကယ်လိုလားတယ်ပြည်တွင်းငြိမ်းချမ်းရေးကိုလိုလားတယ်ပြည်သူ့ဆန္ဒတွေကိုလေးစားတယ်နိုင်ငံတကာနဲ့ပြည်ထနာတွေကိုပူးပေါင်းဖြည့်ရှင်းလိုတယ်ဆိုရင်ထွတ်တော်တွေကပြည်သူ့ကိုယ်စားလှယ်မဟုတ်တဲ့တမတ်သားတွေအားလုံးကိုခေါ်ထုတ်သွားတင်တယ်လို့ယူဆမိပါတယ်ဒါမှလည်းတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးမှုအတွက်စစ်ကောင်းဆောင်တွေဘက်ကရက်တီတင်နဲ့အကောင်းဆုံးလုပ်ရက်ပဲလို့ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။
ဟောင်တက်တနအမေရိကန်ပြည်တော်ဇူကပြပထားတဲ့မှတ်ချက်ပါဆိုတော့ဒေါ်လာကျော်ခင်ဗျာပြီးခဲ့တဲ့ဆွေးနွေးတဲ့ရက်တွေအပြင်မှာပေါ့နော်တစ်ဖက်ကကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ကဒီဆွေးနွေးကန်းကအဓိကကတော့တမတော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့အဓိကဦးတည်ပြီးဆွေးနွေးတဲ့ကန်းကဖြစ်ပါတယ်ကျွန်တော်တို့ရှေ့ရင်းရင်းဆွေးနွေးရက်တွေပါလဲ NLD ပါတီဘက်ကတင်တဲ့ကိစ္စအောင်မြင်နိုင်မှာမလားဆိုတာတွေစတဲ့အပြင်ကျွန်တော်ဆွေးနွေးခဲ့တာတွေရှိပါတယ်ဒီကနေ့ဆွေးနွေးတဲ့ခေါင်းစဉ်ကတော့အဓိကတမတော်နဲ့ဘယ်လိုရက်တွေလုံဆောင်ပြောဆိုတင်တယ်ဆိုတာပါဆိုတော့ဒီကနေ့ဇပိုင်ဆွေးနွေးမှုတွေမှာဒီတမတော်ဘက်ကကိုယ်စားလှယ်တချို့ပေါ့လေကိုယ်စားလှယ်အကုန်လုံးမဟုတ်ပါဘူးတချို့ရဲ့ဆွေးနွေးမှုတွေကပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့ဒါပေမဲ့တမတော်ကကိုယ်စားလှယ်တိုင်းတော့မဟုတ်ဘူးလို့ကျွန်တော်သတိထားမိပါတယ်တော်တော်လောက်ဆိုတော့ဘယ်လိုမျိုးညီပါလဲ
ဟုတ်ပါလေကိုဒီလိုကျမတို့ဗမာပြည်သူတွေတိုက်နေတာစစ်အာဏာရှင်စနစ်ကိုပဲတိုက်နေတာပါတမတော်ကြီးတရားလုံးကိုတိုက်နေတာမဟုတ်ပါဘူးဗမာပြည်သူတွေကတမတော်ဟာတမတော်နေရာမှာနေပြီးတော့တမတော်လုပ်ငန်းကိုလုပ်ရင်ဖြစ်ကြမှာပါเนาะတောက်လျှောက်လေဗမာပြည်သူတွေဟာဒီတမတော်နဲ့ပတ်သက်လို့ဟိုကူညီကြရှိကူညီထောက်ခံကြရှိထောက်ခံလုပ်ခဲ့ကြတာဒီသမိုင်းပါရကရှိပါတယ်မကြိုက်တာကစစ်အာဏာရှင်စနစ်ကိုမကြိုက်တာပါအစကအရာရာနိုင်ငံရေးအရာเนาะစီရေးအရာအဲ့ပြောရမယ်နိုင်ငံရေးအရာစီးပွားရေးအရာအထက်စီးယူထားတဲ့အခွင့်အထူးကလုပ်နေတဲ့ကိစ္စတွေကမကြိုက်တာတကယ်လို့ဒါတက်မတော်ကသူ့နေရာနဲ့သူသူ့ရဲ့ဟလာကာကွယ်ရေးပဲပါပဲလုပ်သွားပြီဆိုလို့ရှိရင်ပြည်သူလူထုကထောက်ခံမှာပါအဲ့တော့ကျမတို့ဗမာပြည်သူတွေအားလုံးကတိုက်နေတာစနစ်ကိုပဲတိုက်နေတာဖြစ်တယ်ဘယ်ပုဂ္ဂိုလ်မှမတိုက်
ဟုတ်ကဲ့
ဒီစစ်အာဏာရှင်စနစ်ဟာဗမာပြည်ဒီလုံးမှာရှိတဲ့အခုဒုက္ခအားလုံးကိုဖယ်လာတာစစ်အာဏာရှင်စနစ်ကဖယ်လာတာဖြစ်တယ်ပြည်သူတွေမဟုတ်တက်မတော်ဟိုပါဒုက္ခပေးနေတာဖြစ်တယ
်အဲ
့တော့စစ်အာဏာရှင်စနစ်ကြောင့်ခင်ဗျာတပတ်လုံးချမ်းသာသွားတဲ့လူစားမရှိဘူးပဲတကယ်ထိတ်တိစစ်အာဏာရှင်ကြီးတွေတောင်ဘယ်လိုစားပေးသွားလဲကြည့်ပါ
ဟုတ်ကဲ့
အောက်ချီရဲပေါ်ဒီစားဆွန့်ပြီးမစားရတဲ့လူတွေအများကြီးအဲ့တော့တက်မတော်တဲ့မှာလေတော့ဒီလိုဟိုနင်းပြုတ်နေတာတွေเนาะမတရားအခွင့်ထူးခံပြီးလုပ်နေတာတွေမကြိုက်တာရှိပါပါဟိုတနည်းကထိုင်းမှာဖြစ်တဲ့အဖြစ်မျိုးပဲကြီးပေါ့เนาะဒါမျိုးကဗမာပြည်မှာဖြစ်မလာဘူးလို့လည်းမပြော
ဟုတ်ပါဘူးအ
ဲ့တော့ကျမတို့နိုင်ငံကြီးဒီဟိုရည်ရွယ်ချက်ကဒီစစ်အာဏာရှင်စနစ်မကြိုက်တဲ့လူတွေတက်မတော်တဲ့မှာလေရှိနိုင်ပါတယ်အဲ့ဒါတွေကိုပါဖဲ့ပြီးစီယုံပြီးတက်ပေါင်းစုတူပြုတ်ပြီးဒီစစ်အာဏာရှင်စနစ်ကိုကောက်ွေးထားတဲ့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့စူးစမ်းရမယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ဆောရွတ်တော့ ရောက်ရတော့ကလွတ်တော်ကုသလေဟောင်းလည်းဖြစ်တော့လွတ်တော်ကုသလေဘွားရုံးကလည်းဒီလိုရင်းဒီစီနည်းနည်းများစွာလို့တက်ကုသလေနဲ့ထိတိပြောဆိုတာတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။ဆိုကျွန်တော်တခုမရှင်းတာမရှင်းတာနားမလဲတာပေါ့နော်။ဒီတက်ကုသလေတွေဒီဥမာပြီးခဲ့တဲ့ဆွေးနွေးတဲ့ဆိုရင်ချက်ချင်းနဲ့သူကဟို impromptu ပေါ့ဟိုစီဝေကန်းထဲမှာချက်ချင်းတုံ့ပြန်ပြီးဆွေးနွေးတာတွေရှိပါတယ်။ဆိုတော့တက်ကုသလေတွေမှာအားလုံးတပြေးညီပေါ့နော်။ဟိုရက်တီပြောဆိုလုပ်ကြရမယ်ဟိုမူပေါင်းလိုမျိုးချပေးထားတာရှိရလို့ဆရာဦးတွန်းပြောလို့ရတာ
အဲ့ဒါလို့တော့အရှိဟူပြဒီလိုဟိုကျွန်တော်ပထမအကျင့်တော်ကာလမှာသတိထားမိတာကပထမပိုင်းမှာတော့လုံးဝသူတို့ရှင်းနေတာမရှိဘူးပေါ့နော်နောက်ပိုင်းနည်းနည်းတတော်တဲမှာဒီရှင်းနေတာတွေရေရိုးရိုးဥပဒေတွေပြည်စုံပြန်ထမ်းတဲ့အခါမှာကျွန်တော်ရှင်းနေကြွင့်နေအဲပြင်ဆင်ချက်အချို့ပြင်ွက်နေတယ်အဲ့လိုရှိတယ်အဲ့လိုရှိတဲ့အခါမှာအချို့တက်တဲ့ဓာတ်ရိုက်ပတ်သက်တဲ့ကျွန်တော်ပညာရေးဆိုင်ရာဥပဒေတို့ဟိုရက်ကြီးအုပ်ချုပ်ရေးဥပဒေတို့အဲ့အမျိုးလေးတွေပြင်တဲ့အခါမှာအဲသူတို့တက်မော်တာအရာရှိအချို့ကအသေးစိတ်အချို့ကလွတ်လပ်လပ်အပြင်ဆင်ချက်ပြင်လာမျိုးတွေရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုပြင်လာတဲ့ဟာကအဲတက်ဆိုင်ရာဒီတောင်ကြီးအခွဲကြီးကအဖြစ်ဖြစ်တော့ဟိုကာဝေးဒီဝင်ပြီးတော့ဘာလို့ကတကယ်ဥရကြံဖြစ်နေတဲ့အခါမှာအဲ့မှာလည်း against ဖြစ်တာပေါ့
။
ဒီကြီးတင်လိုက်တဲ့ဟာကို against ဖြစ်တဲ့အခါကျတော့အဲနောက်ပိုင်းမှာအဲ့လိုဟိုဒီရှင်းမှုတို့ပြင်ဆင်တို့ပြင်ဆင်ရဲ့ဆိုပြတာတွေတို့ခုနပြုတော့ဘူးလို့ကျွန်တော်တတိထားမိတယ
်။အ
တန်တိတ်သွားတာပေါ့
။ဟုတ်ကဲ့။
ဆိုတော့အခုလိုဒီစကြဝဠာအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးကြတဲ့အခါကျတော့တိုးတူတွေကအားလုံးဒီနေရာမှာခံစားချက်ကအတူတူတူတယ်တူကြတယ်တူကြတော့ဒီပေါ်မှာကြားတဲ့အခါကျတော့သူတို့တက်ကအဆင်းထုတ်ထားပုံမရဘူးဒါတော့လွတ်လပ်လပ်သူတို့စိတ်ထဲမှာရှိတဲ့အတိုင်းခံစားချက်အတိုင
်းအ
ဲဒီပောက်ကျဲတာမျိုးဒါမှမဟုတ်ဖပြောတာမျိုးကိုသတိထားပုံရတယ်ပြောချင်တာစိတ်ချတယ်ပေါ့ဒါမျိုးစိတ်ချမှာတော့ပြောကြဆွေးနွေးကြပေါ့နော
်ဟုတ်ကဲ့
အဲ့ဒါလို့ကျွန်တော်ခံစားမိပါတ
ယ်ဟုတ်ကဲ့ခင်ဗျအဲဒီဆွေးနွေးမယ်တော့တော်တော်ရှင်နေဖိတ်ခေါ်ပါမယ်တယောက်ကအမေရိကန်ပြည်ထောင်စုတက်ဆက်စီနယ်မှာနေတဲ့ကိုမင်းဝေပါကိုမင်းဝေလို့ရေးတို့ရှင်ဆွေးနွေးလို့ရပါခင်ဗျ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောရကြားရတာခင်ဗျာ
ကြားပါလေ
ဥဆောင်ရှစ်ထုတ်ပစ္စည်းပုံကိုကာကွယ်ရဆိုရင်ဘေးပုံမှတွေကိုမတင်နဲ့ဈေးဟာတွေကိုမတင်နဲ့လို့စစ်တပ်ကအနေနဲ့ပြောနေတယ်အဲ့ဒါတွေကိုကျွန်တော်ကကန့်တတ်လိုက်မယ်ဆိုလို့ရှိရင်တောင်းအစိမ်းကြီးတစ်ခုလုံးဖြစ်သွားမယ်အဲ့တော့အဲ့ဒီအစိမ်းကြီးကိုကျွန်တော်ဖြုတ်ရင်လည်းမကြိုက်ဘူးမဖြုတ်ရင်လည်းမကြိုက်ဘူးဟိုကပြောရင်လည်းမကြိုက်ဘူးဒီကပြောရင်လည်းမကြိုက်ဘူးဆိုလို့ရှိရင်ကျွန်တော်ဒီလွတ်တော်ကိုယ်စားလေအာနာပြုဖို့အတွက်ဒီလွတ်တော်ခြေကိုရောက်တဲ့လူကြီးကလူတွေကိုဘာလုပ်မှာလဲအဲ့တော့ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီလွတ်တော်ခြေကလူကြီးတွေပြောတဲ့စကားကိုနားထောင်စီချင်တယ်အလုပ်လုပ်စီရှိတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမျိုးဝေနောက်တစ်ယောက်ဆက်တဲ့ထိတ်ခေါ်ပါမယ်ရခိုင်ပြည်နယ်တန်တွဲမြို့မှာရှိနေတဲ့ဦးစိုးဝေပါဦးစိုးဝေလူရင်းတို့ချင်းဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုပြင်နေဆွေးနွေးသွားတာလေကကျွန်တော်အစကြော်စောပြောတော့တဲ့အချက်အလက်တွေကိုကျွန်တော်အပြည့်အဝသဘောတူပါတယ်အဲ့ဒါပြီးတော့ဟိုဒီဘောဆက်တော့ကိုယ်တည်းအအောင်ပြောတော့တာတကယ်ကတော့ကျွန်တော်သဘောမချတာအချက်ကလေးကိုကျွန်တော်ဆွေးနွေးပါမယ်ဥမာတက်မတော်ဒါဆက်တော့ကိုယ်တည်းတွေကသူတို့စိတ်ခံစားမှုနဲ့ဆက်တော်တွေမှာကောက်ကွပြောဆိုနေကြတယ်ပေါ့ဆိုတာကိုတော့ကျွန်တော်လက်မခံပါဘူးသူတို့တက်မတော်ဒါဆက်တော်ကိုယ်တည်းတွေကစိတ်ခံစားမှုနဲ့သူတို့ကောက်ကွပြောဆိုနေတာမဟုတ်ပါဘူးအမိတ်နဲ့သူတို့ပြောဆိုနေတာပါတက်ဆိုတာကဘယ်နိုင်ငံမြေကြီးနိုင်ငံမှမဆိုပေါ့နော်တက်ဆိုတာအမိတ်နဲ့တွားရတယ်ဒါကြောင့်လဲဆိုလို့ရှိရင်လူတက်နေကြကိုအဲ့ဒီရဲ့လူအချင်းအရာပေးရတဲ့အခါမှာအမိတ်နဲ့ကတည်းကလူတယ်တိုးတော့ဒီမိုကရေစီဆိုတာကဒီခေတ်ကျွန်တော်မြန်မာနိုင်ငံမှာတွားနေတဲ့ဒီမိုကရေစီဆိုတာကဘူးဝါဒဘူးဝါဒကများတဲ့အတွေ့အကြုံကိုတိုင်းပြည်အရေးရှိတဲ့သူကိုဝိုင်းဝန်းဆွေးနွေးပြီးအခြေချပြီးတော့မှအကောင်းဆုံးကိုမကျွန်တော်တို့ကဒါကိုဟိုရှေ့ရှုပြီးတိုင်းကြီးတိရှေ့ရှုပြီးတွားကြတာပါ
ဟုတ်ကဲ
့ဟိုတက်မှာကျတော့ဒီဘူးဝါဒကိုလက်မခံပါဘူးအမိတ်နဲ့တွားတာဖြစ်တယ
်
ဥပမာဗျာကျွန်တော်တို့ငယ်ငယ်တုန်းကဖတ်ထုတ်တဲ့စာအုပ်တွေမှပြောမယ်ဆိုရင်အမေရိကန်စစ်ပြန်တယောက်ဒုတိယကမ္ဘာစစ်မှာအမေရိကန်စစ်ပြန်တယောက်ကိုဟိုစိတ်ပညာရှင်တွေတုတ္တနာလုပ်ရှင်လို့အဲအဖိုးကြီးကဟိုကျေဥ်ချင်းနှချင်းဝယ်ပြီးအိမ်ကျမှာစက်ခရာတော့ရဲ့အမှာကျေဥ်ချင်းနှချင်းကိုဖတ်ချပြီးဒိဋ္ဌိဆန္ဒဖြစ်နေတယ်တဲ့ဒါကြောင့်မို့လို့တက်မလို့သားရည်အမိတ်နဲ့ခက်ခက်တက်မလို့ဖြစ်ဖို့လိုတယ်။ဒါကြောင့်မို့လို့တက်မလို့သားရည်ရှစ်ဆက်ချအာနာသိနေတဲ့ဘုရုမှုကြီးဆုံးမပြောခဲ့တယ်လို့
အဲစက်တန်မရဟုတ်ပြန်မှုအချင်းရောက်ပြီလို့ကျွန်တော်ပြောချင်ပါတယ်ဟုတ်တယ်ဟုတ်တယ်ကျေးဇူးတင်ပါတယ်ဦးစိုးဘီနောက်တစ်ယောက်ကဟုတ်ကဲ့ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းဆင်လို့ရပြီလို့ရင်တို့ရှင်း
โอเคฮะทีนี้ก็ตําตัวตัวเนี่ยองค์ศาสตร์ก็ตัดเนี่ยตัวฆ่าล่ะตัวเนี่ยตัวฆ่าล่ะตัวฆ่าแล้วเนี่ยปี้တော့ပြောရခဲ့တယ်တော်တော့ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကလေးကအဲ့တဘောဖြစ်နေစီတော့ကျွန်တော်တို့အခုကျွန်တော်တို့ဥဆောင်လာပြီးပြီးရှိသေးတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တို့တော့ကျွန်တော်ခံစားရခဲ့တယ်ဥပ္ပိစိုးကကျွန်တော်တို့တော်တော်ရှိချသွားပြီအဲ့တော့တို့ဒီဖြစ်စီကိုမပ
်ပင်သေးပါဆိုလို့မပင်ဆွေးလို့ဆိုရင်တော့သူတို့ကဘယ်လိုလာပြင်ရမှာလဲလူကြီးကြီးလာပြင်ရမှာလား
ဟုတ်ကဲ့
အဲ့တော့သူတို့မပင်သေးချင်လို့ဆိုရင်တော့သူတို့ဘာလို့ကမလဲဆိုလို့တပ်ဖို့မေးချင်ပါတယ်လို့
ဟုတ်ကဲ့ပါဆလိုင်းကျေးဇူးတင်ပါတယ်နောက်တော့ကထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုလူရင်းတို့ချင်းဆွေးနွေးပါခင်ဗျာကိုဒီလည်းမရှိပါလ
ားသူတို့ကဖတ်ချင်းစီငါတို့အဆက်နဲ့လေးပြပါကောမျိုးသူတို့ပြောတာကြီးလားရှင်းနေပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်တိုင်းသားအဖွဲ့အစည်းတိုင်းသားခေါင်းဆောင်တွေကဘယ်လိုသဘောထားရှိကြလဲဆိုတော့သူတို့အနေနဲ့အသေးစားစဉ်းစားဖို့တော့ဖဲဖဲဆိုတော့သူတို့အနာဝိရိဖြစ်ပါတဲ့အတွက်သူတို့အနေနဲ့အချင်းချင်းတိုင်းနေတော့ခုခုအများလုံးလောက်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျကိုဒီလည်းမကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ချိန်နေရှိပါတယ်ကိုလမောင်နောက်တစ်ယောက်ထပ်ပြီးတော့တစ်ခါတင်လိုက်ပါမယ်ကိုလမောင်ဆွေးနွေးပါ
အော်ဒီလိုပါဗျာအော်ဟိုအခုပြောသွားတာတွေကဒီတက်နဲ့ပတ်သက်ပြီးတော့ပြောသွားဆိုတော့အမှန်ပါပဲကောင်းပါတယ်ကျွန်တော်အနေနဲ့ကတော့သူတို့ရှင်းရှင်းပြောရရင်ဥယျာဉ်ထက်တစ်ခါရေးဘူးပါတယ်လားငါတက်မတော့အခန်းကဏ္ဍဟိုအခန်းခုနဲ့ဒီသုံးနှစ်ကြာလေးရေးဘူးပါတယ်ဒါကတော့အရှင်မပြောတော့ပါဘူးဟောအခုခုပြောချင်တာကတော့ဒီ1790ပေါ့နော်1790ကစပြီးတော့1790အပိုက်လေးမှာငောင်လာမဲ့ဥဆောင်မှုခန်းကဏ္ဍမှာတက်မတော့ပါရမယ်ဆိုပြီးတော့လုံလာတာအခုပါလာတော့ဗျာအဲ့တော့ဘုတ္တတ်တဲ့ကလည်းတက်မှလည်းဟိုပြဿနာကျွန်တော်ပြီးခဲ့တဲ့ကလည်းပြောပွားတယ်အဲကာချုပ်ကဟိုအစ်စ်ခန့်ထားဖို့ကာချုပ်ကအေးမရှိဘူးဆိုတာအရေးချင်းမသိဘူးလို့သူကပြောတဲ့အခါမှာဒါဆိုတော့အရေးတကယ်တော့အရေးချင်းမသိဘူးမှာမဟုတ်ပြဟိုသူတို့ယုံကြည်မှုမရှိတာအခုလည်းလောတဲ့ထိုင်နေတဲ့20ရာခိုင်25ရာခိုင်လုံးပဲတက်ထဲမှာယုံကြည်မှုမရှိဘူးဆိုတာကိုကျွန်တော်တို့ကသတင်းရထားပြီးဒါကြောင့်လည်းဟိုလူတွေခဏခဏချိန်နေရတယ်ကျွန်တော်စိတ်ကူးရတာမဟုတ်ပါဘူ
း
တကယ်တကယ်ကိုနေတင်လာရင်တက်ကနေပြီးတော့အဲ့လိုပေါ်ထွက်လာမဲ့လူတွေရှိနေပါတယ်။ဒါကြောင့်လည်းတခြားခြားသောတက်ကဟိုဟိုနင်းပေါ့ဟိုနင်းအရာရှိရာခံဆက်တာဒါကျွန်တော်ပြောရင်ပုံပေါ်က88မျိုးသက်တိသက်သားတွေပေါ့ဗျာ။အခုဆိုဗမူကြီးဗိုလ်ချုပ်ဗိုလ်ချုပ်တို့ဖြစ်နေကြပြီ။တို့တွေကပါလာမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပြောချင်ပါတ
ယ်။ဟုတ်ကဲ့ကိုလာမောင်ကျေးဇူးတင်ပါတယ်။ဆိုတော့နန်းလောင်ကြီးဦးကျော်စံအောင်ပို့တဲ့မှတ်ချက်လေးပြောပြပါဦး
။ဟုတ်ကဲ့ပါရှင်။ပြည်တော်စုဆွတ်တော်ထဲမှာတဲ့2008ဥပဒေကိုပြုတ်ပြင်ဖို့ဆွေးနွေးနေကြတာမှာတက်မတော်ရာကိုယ်စီတွေကတသွေးတတန်သမိတ်နဲ့တက်မတော်သားတွေတက်မတော်ထောက်ခံသူတွေကစီလုံးညညချောင်းပြသပြီးတော့ဆွတ်တော်ထဲမှာဟစ်အော်မာမာနာပါအထိမခံကန့်ကွက်နေကြတာကြတော့အင်မတန်မှာအယုတ်ဆိုအကြီးတန်လာပါတယ်တဲ့သမိုင်းမှတ်တမ်းဆိုအချင်းချင်းဝင်လာပြီးတော့ကဘာကတရားစွဲဆိုသည့်အထိဖြစ်လာလူတစုကြောင့်ပြည်တော်စုတိုင်းရင်းသားစုပေါင်းနေထိုင်ရာမြန်မာနိုင်ငံတစ်ခုလုံးထိခိုက်လာပြီးတော့မျက်နှာငယ်လာရပါတယ်တဲ့မြန်မာနိုင်ငံလည်းဒီလိုမျိုးလူတစုတဲတာပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပါသလားတဲ့သူတို့ရဲ့အဖို့အဖွားတွေဆရာသမားတွေကပဲအမွေပေးထားခဲ့တာများထင်နေသလားဆိုပြီးတော့ရေးထားပါတယ်ရှင်
ဒေါ်လာကျော်ကျော်ခင်ဗျာကျွန်တော်တို့ဒေါ်လာကျော်ကျော်နဲ့ဆရာဦးရထွန်းနဲ့2 minutes ခွဲလောက်ကျွန်တော်တို့ချိန်ကြပါတယ်နှစ်ယောက်ကျွန်တော်မိခွန်းနောက်ဆုံးမိခွန်းမီဒီယာစီအခုလက်ရှိအချိန်ဟာတက်မတော်အနေနဲ့လူလူကနေပြီးတော့သူရဲကောင်းတွေကျေးဇူးရှင်တွေဖြစ်ကျေးဇူးတင်ခွင့်ရဖို့အခွင့်အလမ်းလို့ပြောရင်မှားမလားခင်ဗျာ
အဲ့မှန်ပါတယ်ဒီချိန်ကသူတို့အခွင့်ကောင်းအနေနဲ့ယူနိုင်မှန်ပါတယ်ဒီနေရာမှာကျမတပ်မတော်စိတ်ကောင်းစေနာကောင်းနဲ့ထောက်ပြကြင်တာတခုရှိပါတယ်အဲ့တော့မမပြည်လူတွေကတပ်မတော်ကိုကြားလာပြီးနိုင်ငံရေးဆင်ခြင်ကအခွင့်ရရင်ရတယ်လို့ဖယ်ထုတ်ပြီ1960ခုနှစ်ရွေးကောက်ပွဲဦးကြီးစစ်တပ်ကထောက်ခံတယ်ဆိုတဲ့ဒီနေကိုဖယ်ချပိုက်တာပဲ
ဟုတ်ကဲ့
1990ကြီးအဲ့မှာလဲတာဖာညာပွားတာပဲအဲ့တော့88မှာလဲသူဘယ်လိုခေါ်မလဲအဲ1900ဟုတ်ကဲ့
ကိုယ်တည်း
1988မှာမဆလာပွားတယ်နော
်
1990မှာတာဖာညာပွားတယ်အဲ2015မှာကျန်ခံတွင်ပြီးပွားတယ
်
အခုလဲခင်ဗျာ energy နိုင်မနိုင်တော့ကျွန်မမပြောနိုင်ဘူးပေကြတာကတော့အဲ့စက်တက်နဲ့ပတ်သက်ရပတ်သက်ကြောင်းဒီလိုတော့က ြည်သူလူစုကဘရောမှမဲပေးပါမှာ
ဟုတ်ကဲ့
ဒါကိုသင်္ကားစာယူပါဗမာတပ်မတော်အနေနဲ့ပြည်သူလူစုကတပ်မတော်ဟာတပ်မတော်နေရာမှာနေရင်သူတို့ခေါင်းပေါ်တင်ထားပါပ
ါဘို့တ
ော့အဲ့လိုမနေဘဲနဲ့ဟုတ်လားနိုင်ငံရေးမှာစီးပွားရေးမှာနေရာတကာမှာအခွင့်အထူးတွေဝင်ယူခြင်းလို့တော့မရပါဘူးအထူးသဖြင့်ဒီခေတ်ကအစကအရာရာပွင့်လင်းလာပြီးတော့ဘာမဆိုမြင်နိုင်တွေ့နိုင်ရတာဟုတ်လားဟိုတုန်းကခင်ဗျာဦးသိန်းစိန်ခေတ်ကဝင်ကြီးအောင်တပါပြောဦးတာချင်မှကြားဦးတယ်ကျုပ်ကနေလှည့်ပြီးပါရည်လာတယ်ကောင်းတယ်အခုဆဲယုံလေးနဲ့အော်ယုံလေးနဲ့တနင်္ဂနွေပေါ့ပေါ့ရိုက်သွားပြီသူတို့တလူလုံးလို့မရတော့
ဟုတ်ကဲ့တော့
သင်္ကန်းစာယူပြီးတော့နောက်ဆုတ်တာဆုတ်ရင်သူတို့အတွက်အကောင်းဆုံးအချိန်လို့ချင်မှဖြစ်ပါတယ
်ကျောင်းရတော့မိနစ်ဝက်လောက်နောက်ဆုတ်အချိန်လေးကြောပါခင်ဗျာ
အော်ဟုတ်ကဲ့ခင်ဗျာဒီအချိန်လေးကတော့တမတော်အနေနဲ့ဒီအင်းမမပြောပြောင်းပြောင်းနဲ့ကျွန်တော်တို့တိုင်းပြည်ပေါ်ပြန်လာထားတယ်ဆိုတဲ့အကြောင်းကိုပြသမယ်ဆိုလို့ရှိရင်တကယ်အဆင်ကောင်းပါပဲလို့အဲကျွန်တော်တို့အနေနဲ့ပေါ်ပြချက်ကစိတ်ပြီးတော့ဒီဆန္ဒပြောတွေပေါ့ဆန္ဒပြောတွေစိတ်ခံစားချက်တွေကိုမထိန်နိုင်ဘူးဆိုလို့ရှိရင်တော့ဒီပေါ်ပြချက်တွေကဒီလိုလိုဆက်မှာဒီလိုလိုရဲ
့
အမြင်မှာပို့ထိုးသွားနိုင်တာပေါ့
ဟုတ်ကဲ့ပါဆရာကြီးတို့ပြန်နေစနေပြည်တော်တော်တော်ဆိုဆရာဦးတို့တာရဲ့ပါဝင်ဆွေးနွေးသူနားဆင်သူတော်တော်ဆရာလုံးသူပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြပါတော့ခင်ဗျာ